Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ view American တိုင်းရဲ့2019ခုနှစ် March 1ရက်တောက်ချနေမနေ့ကင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနံပါတ်3048တို့ကနေတိုက်ရိုက်ထုတ်လင်းနေသလို view ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနေ့ကင်းသတင်းတွေကိုဥပျော်စံသားနဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အကြူကြချင်းထိပ်သီးဆွေးနွေးပွဲကသဘောတူညီချက်ဘာမှမရဘဲနဲ့ပြီးဆုံးသွားပါပြီ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဖိလစ်ပိုင်နိုင်ငံကိုတွားရောက်နေပါတယ်။ဇန်နဝါရီမှာမြန်မာနိုင်ငံကိုစစ်မျက်ကြာခီးတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆိုင်ချနာဘူနာရဲ့အတွေ့အကြုံတွေကိုအမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂရုံးချုပ်မှအစီအစဉ်ကတင်သွင်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ရော
ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးချက်မှာတော့
In the broader context of Myanmar's democratic transition, military and civilian tensions
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအခြေအနေဟာစိုးရိမ်နေရတဲ့အခြေအနေမှာရှိနေသေးပဲလို့ခရစ်စတင်ပူဂနာအထူးကိုယ်စားလှယ်ကြေညာသွားတာကိုသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့အခြားသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့တောက်တန်နေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးပါဦးခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲနဲ့ပြီးဆုံးသွားပါပြီ။ခေါင်းဆောင်တို့ဆွေးနွေးပွဲပြီးသဘောတူညီချက်လက်မှတ်ရေးထိုးမယ့်အခမ်းအနားနဲ့နေ့လယ်စာစာပွဲကျင်းပဖို့ပြင်ဆင်ထားပေမဲ့ချက်တပြင်းနေနေလဲဆွေးနွေးပွဲပြီးဘာသဘောတူညီချက်မှမရတဲ့အတွက်အခမ်းအနားနှစ်ခုစလုံးပယ်ဖျက်ခဲ့ပြီးတွေ့ဆုံပွဲနဲ့အဆုံးသတ်ခဲ့တာပါ။ဆွေးနွေးပွဲအတွက်သဘောတူညီချက်မရဘဲအဆုံးသတ်ခဲ့တဲ့အတွက်ဒါကိုအမြဲတမ်းပဲပြင်ဆင်ထားရမှာဖြစ်ကြောင်းသမ္မတထရန့်ကပြောသလိုတနေ့မှတော့သဘောတူညီချက်တစုံတရာအတွက်လက်မှတ်ရေးထိုးဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။ဒါပြန်လက်မှတ်ရေးထိုးဖို့အတွက်သူတို့နှုတ်စလုံးကဆွေးဆက်တမ်းတွေတကယ်ပဲပြင်ဆင်ထားခဲ့တယ်လို့လည်းအတည်ပြုပြောဆိုတာပါ။ Kim ကအမေရိကန်ဘက်ကရည်ရွယ်တန်ခတ်မှုတွေဖယ်ရှားပေးစီခြင်းတယ်လို့ပြောပေမဲ့အမေရိကန်ဘက်ကဒါကိုမလုပ်နိုင်ကြောင်းလဲဆွေးနွေးပွဲအပြီးဟနွိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတကပြောပါတယ်။မြန်ကိုရီးယားဘက်ကအမေရိကန်နဲ့လိုလားတယ်လို့ဒေတာရင်းနေရာတော်များများမှာနျူကလ িয়ার လက်နက်ဖြတ်သိမ်းမှုဆန္ဒရှိပေမဲ့အမေရိကန်ဘက်ကတန်ခတ်အားရည်ရွယ်မှုအလုံးကိုဖယ်ရှားမပေးနိုင်ဘူးလို့လည်းပြောပါတယ်။သူတို့ကယုံပြုံးနျူကလ িয়ার ဆက်ခတ်ဖြတ်သိမ်းရေးကိုဆင်းလင်းပေမဲ့ရှုပ်ထွေးစီတဲ့အချက်ကနောက်ထပ်ယူရေနီယမ်တန့်စင်တဲ့နေရာဖြစ်တယ်လို့သမ္မတကပြောပါတယ်။မြန်ကိုရီးယားခေါင်းဆောင်ကမြန်ကိုရီးယားနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးကြီးဆန်းတက်မှုတွေလုပ်တော့မှာမဟုတ်ကြောင်းဗော်တူးနေညစာစာပွဲမှာကတိပေးခဲ့တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။မြန်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုးကလည်းချက်ချပွားပွားသတင်းစာရှင်းလင်းပွဲကိုဟနွိုင်းမှာပြုလုပ်ခဲ့ပြီးတကယ်လို့အမေရိကန်ပြည်ထောင်စုကနောက်ထပ်ဆွေးနွေးပွဲလုပ်မယ်ဆိုရင်မြန်ကိုရီးယားအနေနဲ့နှိမ့်နှင်းဆွေးနွေးမှုနဲ့ပတ်သက်ပြီးသဘောထားမပြောင်းဘူးလို့လည်းကြေညာခဲ့တာပါ
။ Israel ဝန်ကြီးချုပ် Benjamin Netanyahu အပေါ်အဂိလိုက်စားမှုတွေနဲ့ဆွဲချက်တင်ဖို့လှုပ်ဆောင်ခဲ့တဲ့စီးရဲ့ရွေချက်ဟာဝန်ကြီးချုပ် Netanyahu နိုင်ငံရေးမှာပါဝင်ပတ်သက်နေရာကိုအဆုံးသတ်စီဖို့အတွက်ဖြစ်တယ်လို့ဣသရေလနိုင်ငံတော်ရှင်းနေကြအဘရှိုင်မက်ဒယ်ဘစ်ကတာဝန်ရင်းမှာပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေနှစ်နှစ်ကျော်လုပ်ခဲ့ပြီးတဲ့နောက်မှာရှင်းနေကြကအခုလိုသူ့ရဲ့အစီအစဉ်ကိုထုတ်ပြောခဲ့တာဖြစ်ပါတယ်။အစီအစဉ်ကိုချက်ချင်းမထုတ်ပြန်သေးပေမဲ့ဝန်ကြီးချုပ်နေတန်ယာဟုကိုလက်ပေးလက်ယူမှုအဂတိလိုက်စားမှုနဲ့ယုံကြည်မှုချိုးဖောက်မှုတွေနဲ့တရားစွဲဆိုဖို့ရဲရဲအကြံပြုချက်ကိုလက်ခံဖို့ရှိတယ်လို့ရှင်းနေကြကပြောတာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုပေါ်ဘယ်လိုတရားစွဲဆိုမှုမျိုးမဆိုတာဟာဣသရေလနိုင်ငံသမိုင်းတစ်ချက်မှာလက်ရှိအနာရဝင်ချုပ်တူကိုရဇုမှုနဲ့ပထမဦးဆုံးအထင်တရားစွဲဆိုမဲ့ကိစ္စဖြစ်လာပါလိမ့်မယ်။နောက်ထပ်ရွေးကောက်ပွဲမဲဆွယ်ပွဲအတွက်အပြင်းထန်ကြိုးစားနေတဲ့မစ္စတာနေတန်ယာဟုကတော့သူ့ဘက်ကအမှားတစုံတရားမရှိခဲ့ဘူးလို့ဆိုပါတယ်။ဝန်ကြီးချုပ်နေတန်ယာဟုဟာကြာစပြီးနေ့နေ့လယ်မှာသတင်းစာရှင်းလင်းပွဲပြုလုပ်မယ်လို့မျှော်လင့်ရပါတယ
်။တောင်အာရှကနျူကလ িয়ার လက်နဲ့ပိုင်းဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ကြားတင်မာမှုတွေတိုးလာတာနဲ့အတူနှစ်နိုင်ငံလေကြောင်းတိုက်ခိုက်မှုတွေပါနှစ်နိုင်ငံစလုံးဘက်ကနေလုပ်ခဲ့တဲ့အတွက်စစ်ဖြစ်မှုကိုစိုးရိမ်မှုတွေရှိလာနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီတင်မာမှုတွေပြေလျော့အောင်လုပ်နိုင်တယ်လို့ပြောဆိုခဲ့တာပါပါကစ္စတန်နဲ့အိန္ဒိယတွေရဲ့တရင်တွေကစိတ်ဝင်စားဖို့ကောင်းချောင်းဒီနှစ်နိုင်ငံကပဋိပက္ခတွေဖြစ်လာတယ်လို့ဒီပဋိပက္ခတွေရက်ဆန့်အောင်ကျွန်တော်တို့ပါဝင်ကြိုးစားမှာဖြစ်ကြောင်းနဲ့ဒီပဋိပက္ခတွေဟာလည်းရက်သွားမယ်လို့မျှော်လင့်ကြောင်းဗီယက်နမ်မှာကျင်းပတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ် ကျေးဇူးပေးနေညနေပိုင်းမှာတော့ဝန်ကြီးချုပ်ပါကစ္စတန်ဝန်ကြီးချုပ်အင်မရမ်ခန်းကတရုတ်ဘက်ကဗိုလ်ဟူးနေကပြစ်ချခဲ့တဲ့အိန္ဒိယစစ်လေယင်ကလေယာဉ်မှုကိုဖမ်းဆီးထားရကနေငြိမ်းချမ်းရေးလက္ခဏာကြည့်အနေနဲ့သူ့ကိုပြန်လှုပ်ပေးမယ်လို့ပြောပါတယ်ပါကစ္စတန်အစိုးရရဲ့အခုလိုကြေညာချက်တွေကြိုးဆိုကြောင်းအိန္ဒိယလေတဲ့ဒုတိယအကြီးအကဲ RJK ကပူးကပြောခဲ့ပြီးအိန္ဒိယလေတဲ့IAF ဟာဒီမှုဖန်တမန်ပြန်လွတ်လာမှာကိုဝမ်းမြောက်စွာကြိုးဆိုကြောင်းလည်းပြောပါတယ်အခုလိုပါကစ္စတန်ဖန်ထားတဲ့လေမှုပြန်လွတ်ပေးတာချစ်ချစ်ရဲ့လက္ခဏာတရားအနေနဲ့မြန်သလားလို့မေးတဲ့အခါမှာတော့ဒါဟာဂျနီဗာသဘောတူညီချက်ပြန်လွတ်ပေးတာလို့ပြောပါတယ်အခုလိုပြန်လွတ်ပေးတဲ့အတွက်တင်းမာနေတဲ့အခြေအနေကြီးကြော်လွှမ်းနိုင်တာဖြစ်ပြီးဒီအဆင့်ကနေတန်တမ
ငွေကြေးအများအများထောက်ပံ့နေတယ်ဆိုတော့အမေရိကန်ရဲ့တိုင်ကြားချက်နဲ့ပတ်သက်ပြီးတော့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကဒါအမေရိကန်ကိုအနိုင်ပေးဖို့ဆိုပြီးကြာသပတေးနေ့ကဆုံးချလိုက်ပါတယ်။ကျွန်တော်နဲ့ဆန်စပါးဆိုင်ပြဖို့အတွက်လက်သမားတွေကိုငွေကြေးအများအများတရုတ်ဆိုရာကပေးခဲ့တယ်ဆိုပြီးတော့အမေရိကန်ရဲ့ရည်ရွယ်ချက်ကိုဂျနီဗာမှာရှိနေတဲ့ WTOကအခုလိုသဘောတူကြဖြစ်ပါတယ်။ဒီအကြောင်းကိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမားအစွာလက်ထက်စတန်ကုမ္ပဏီမှအမေရိကန်ဘက်ကစတင်တိုင်ကြားခဲ့တာပါ။ တေယုကဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အယူခံဝင်နိုင်ပါသေးတယ်။သို့တော်လည်းပဲဒီဆုံးဖြတ်ချက်ကိုလက်ရှိအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော့ရော့ဘတ်လစ်ဆာဂါကတော့ချီးမွမ်းလိုက်ပါတယ်။WTOရဲ့ခွင့်ပြုတဲ့ငွေကြေးပမာဏနဲ့အမေရိကန်ဒေါ်လာဘီလီယံ100တရာနီးပါးပူပြီးတော့တေယုဆိုရဟာလက်သမားတွေကိုပေးခဲ့တယ်လို့အမေရိကန်ကပြောကြားထားတာပါ။WTO ရဲ့ဆုံးဖြတ်ချက်ကဝါရှင်တန်န
UAE American တာမင်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ800m 32 kHz 9335 800m 40 kHz 9839ည800m 48 kHz 6153ညဒုတိယနိုင်ဝယ်မှာ900m 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျတဲ့ပရင်းနေကုလသမဂ္ဂမှာမြန်မာနိုင်ငံကိုတောရောက်ထဲတဲ့ခဲ့တဲ့အတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Christine Schreiner Bugner နဲ့ကုလသမဂ္ဂဆိုင်ရာ Britain သံမကြီး Karen Pierce တို့ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့ကြပါတယ်။ January လတုန်းကဆက်ညက်ချခီးစင်တဲ့မြန်မာပြည်ကိုရောက်ခဲ့တဲ့ကုလအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Christine Schreiner Bugner ကသူ့ရဲ့၄ရက်မြောက်မြန်မာနိုင်ငံခီးစင်တွေ့ကြုံတွေကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကြာတပြင်းတွေကအစီရင်ခံခဲ့တာဖြစ်ပြီးစစ်အုပ်ချုပ်မှုအောက်မှာအချိန်တော်ကြာရှိနေတဲ့မြန်မာနိုင်ငံမှာလူခွေရတွေကိုအချိုးဖောက်မှုတွေကိုအကာအကွယ်ပေးနိုင်ရေးဟာခက်ခဲနေစေဖြစ်ပြီးတော့ငင်းကြမ်းရေးကလည်းအခုထိစိတ်မချသေးသလိုလက်တလောဖြစ်ပွားနေတဲ့ရခိုင်တပ်နဲ့မြန်မာတပ်တွေကြားကစစ်ပွဲကလည်းဆိုးရိမ်ဖို့ကောင်းတယ်လို့ပြောကြတာပါ။ဒါပြင်ရခိုင်ပြည်နယ်ရင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရွှေဂျာဒုက္ခသည်တွေပြန်လာရင်းနဲ့ရခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီပေးရတယ်လည်းခက်ခဲနေကြောင်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီး Karen Pierce ကတော့မြန်မာနိုင်ငံမှာခုလိုဖြစ်နေတဲ့ပြဿနာဟာမြန်မာစစ်တပ်ကြောင့်လို့အပြစ်တင်ခဲ့တာပါ။
ထိုင်းနိုင်ငံမှာအများပြည်သူရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲအာဏာပိုင်တွေဝန်ဆောင်နိုင်တယ်ဆိုတော့စိုက်ဘာလူမျိုးရေးဥပဒေကြမ်းတစ်ခုကိုပါလီမန်ကကြာစပြင်းနဲ့အတည်ပြုလိုက်ပါတယ်။ကွန်ပျူတာကနေသတင်းအချက်လက်ခိုးယူတဲ့ပြစ်မှုတွေကိုစိုက်ဘာလူမျိုးရေးဥပဒေကြမ်းကဖော်ထုတ်ပါတယ်။လူမျိုးရေးချင်းချောက်မှုတွေဟာစိတ်ကြီးမားနေတယ်လို့သက်ဆိုင်ရာကော်မတီကယူဆမယ်ဆိုရင်ကွန်ပျူတာထဲမှာရှိနေတဲ့အချက်လက်တွေနဲ့ကွန်ပျူတာစနစ်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲမိတူကူဖို့ဖန်ဆီးရှာဖွေဖို့နဲ့လျှို့ဝှက်ချက်လက်တွေကိုဖော်ထုတ်ဖို့ဒီဥပဒေကြမ်းကခွင့်ပြုထားတာဖြစ်ပါတယ်။ဒီလောက်ရနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတရားရုံးတွေကိုနောက်ပိုင်းမှာအကြောင်းကြားပါလိမ့်မယ်။လူမျိုးရေးဥပဒေကြမ်းပထမမူကြမ်းကိုစတင်ပြီးတော့2015ခရဲကထိုင်းပြည်သူတင်ခဲ့ပေမဲ့လို့ထိုင်းပြည်သူတွေကဆောက်ရှားသူတွေကပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်ကြောင့်အစိုးရဘက်မှဒီသုံးခုလုံးမှမအောင်မြင်ခဲ့ပါဘူး။ထိုင်းပါလီမန်ကပယ်ချခြင်းခံရပါတယ်
။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ Vietnam ကဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲပြီးတိတ်မကြာခင်မှာပဲ American နိုင်ငံခြားရေးဝန်ကြီး Mike Pompeo က Philippine သမ္မတ Rodrigo Duterte နဲ့တွေ့ဆုံဖို့ Philippine နိုင်ငံကိုသွားရောက်ခဲ့ပါတယ်။ကြာသပတေးနေ့ Philippine Manila လေဆိပ်ကိုရောက်လာတဲ့ဝန်ကြီးပွန်ပီယိုဖိလစ်ပိုင်အစိုးရအရာရှိတွေကကြိုဆိုခဲ့ကြပြီးချက်ချင်းစလို့တို့လိုပဲဖိလစ်ပိုင်သမ္မတနဲ့တွေ့ဆုံဖို့ခေါ်သွားတာပါဖိလစ်ပိုင်နိုင်ငံအတွက်လုံခြုံရေးအမျိုးမျိုးချင်းချောက်မှုတွေရင်ဆိုင်ချိန်မှာအရေးပါတဲ့မဟာမိတ်နိုင်ငံတနိုင်ငံကိုအမေရိကန်ကကူညီမှုဒါခိုင်မာကြောင်းပြသတဲ့အနေနဲ့တွားရောက်တာလို့နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်
Turkey nanga yida in a total lares rao piada water, chimazo, yida litin mutiago, Turkey nanga lusomivare, di litin muha suin, nemi pansa mu swain shafu munapati, the bora kola murugu, povite mala de malepsepare, the blue homeland look hot hierati, yida si litin muha, sitinbo, simon piajo, pawin bio, pinlene, iran pinlene, egent pinlene, mirep mile, sivenu malus of my pepare.
From Washington, the voice of America, the OA. Now, so I am your man, and I got the name of Dokim Mutane, Ucho Zanaru, Pyoja Gejara Magna. So, Rashima, General Uku, New York, Yuga, Kulamga, Lunyu Inconsima, Yama, Ye, Saya, Suni, Nijade, Lame, မြန်မာနိုင်ငံရဲ့ဒီညဉ့်ညဉ့်ရတော့ဆိုးရိမ်နေရလို့မကြသေးဆိုးရိမ်နေရစေဖြစ်တယ်လို့မကြသေးခင်ကမှာမြန်မာပြည်ကနေပြန်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စခရစ်စတင်းဘူဂနာကပြောကြားလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာမစ္စဘူဂနာမန္တီရုံးကတင်ပြဆွေးနွေးခဲ့တဲ့ဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တုတ်ပြန်ချက်အကြောင
ဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စခရစ်စတင်းဘုတ်နာရဲ့ဒီလေးခြင်းမြောက်မြန်မာနိုင်ငံခီးစဉ်ကတွေ့ကြုံတွေကိုဒီကုလသမဂ္ဂဌာနချုပ်မှာအမေရိကန်ကစီရင်ခံခဲ့တာပါမြန်မာစံတော်ချင်းနဲ့ဆိုရင်တော့အခုကိုပဲကျင်းပနေတဲ့ဆွေးနွေးပွဲမှာမပြီးသေးပါဘူးဆေးအုပ်ချုပ်မှုအောက်မှာအချိန်တော်ကြာအောင်ရှိနေခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေး
In the broader context of Myanmar's democratic transition, military and civilian
tensions.
ရခိုင်ပြည်နယ်တွင်းကရခိုင်တပ်နယ်မြန်မာစစ်တပ်တွေကြားကတိုက်ပွဲတွေဟာလဲစိုးရိမ်စရာကောင်းတယ်လို့မစ်ဘူကနာကဆက်ပြောပါတယ်ရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတွေမှာလဲခက်ခဲနေတယ်လို့ဆိုပါတယ်မြန်မာအစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွ
for a zero tolerance for discrimination campaign from top down.
I will also continue to encourage Myanmar policy
I think we should be clear, Mr. President, about two particular things. It is the Burmese military who are the
root cause.
Indonesia ga kan yu pi lo kunyi saung ye mu ri lou ni de a pyu tbo saung ne set san yin ne chin kat pi lo myama so wa go yo bangladesh so wa go di lou saung ni ja de asean naingan ni anine le yakhan pi ne twin ga lu da chin san na mu san ya kunyi pe lo ngan ni go thauk khan saung ye ni de lo so ba de yakhan pi ne twin ma to tet phwin pyo pi lo si bwa ye kaung mon la aw yin ni nyun nan mu ri di yakhan pi ne twin lou kan ja lo shin phit bwa ni de a jet de di go pi le aw kunyi ya ရောက်မယ်လို့လည်းအင်ဒိုနီးရှားနိုင်ငံကခံယူထားတဲ့အကြောင်းအင်ဒိုနီးရှားသံမကပြောပါတယ်ကုလသမဂ္ဂဆိုင်ရာဒီမြန်မာကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဟောက်တူဆွမ်းကလည်းမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထင်ထင်ရှားရှားလုပ်ကိုင်နေတဲ့အကြောင်းအခုလို့ပြောပါတယ်
China has set out the three-phase approach, namely cessation of violence, repatriation, and development.
တရုတ
်တမတ်ကြီးကပြောခဲ့တာပါခင်ဗျာဥဟောက်တူဆန်းပြောတာကတော့အခုလာပါလိမ့်မယ်သူဥဟောက်တူဆန်းကကုလသမဂ္ဂနဲ့မြန်မာအစိုးရတို့ဒီပူးပေါင်းဆောင်ရွက်မှုတွေထင်ရှားလုပ်နေတဲ့အကြောင်းပြောပါတယ
် In the spirit of cooperation with the United Nations and as a demonstration of our desire to addressing the issue of Rakhine we agreed to the appointment of
ဒီကမ္ဘာ့နဲ့တက်နာဖြည့်ရှင်းရမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလောက်ဆောင်နေတဲ့ဆိုတော့ကိုပြတ်တာနေတဲ့အနေနဲ့ကျွန်တော်တို့ဟာအထူးကိုယ်စားလှယ်ကိုလက်ခံခဲ့ပါတယ်သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလုပ်ကိုင်နိုင်မှုလဲလိုအပ်တယ်ဒါတွေကိုလည်းကျွန်တော်တို့အကူအညီပေးနေပါတယ်သူရဲ့မနာမနေတာဝန်ထမ်းဆောင်မှုကိုဘယ်မလိုက်ဖဲညှတာစွာဆောင်ရွက်ဖို့လဲလိုအပ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒီကုလကြာကာလအတွင်းဒီ၅ချိန်တောရောက်ခဲ့ပါတယ်နေပြည်တော်မှာလဲသူရုံးငန်းဖွင့်ထားပါတယ်ရခိုင်ပြည်နယ်ပြည်ထောင်စုဖြည့်ရှင်မှာသူနဲ့အတူမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်လို့မြန်မာတမ်မတ်ဟောက်တူဆောင်ကပြောတာပါအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်ထိကုလသမဂ္ဂလူမျိုးရေးကောင်စီမှာမြန်မာနိုင်ငံရဲ့အခြေအနေတွေအကြောင်းကိုဆက်ပြီးတော့ဆွေးနွေးနေကြတော့မှာပဲအပြည့်အစုံပို့ပြီးတော့သိအောင်လို့ဒီဗီဒီယိုမြန်မာပိုင်းကနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးဦးမှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုကြောင်လေးအခုလိုမျိုးပေါ့လေဒီလူမျိုးရေးကောင်စီဆွေးနွေးပွဲအခြေအနေကိုအပြည့်အစုံပြောပြသွားတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံကဒုက္ခသည်အရေးကိုလည်းတင်ပြခြင်းပါတယ်။အာဆာနိုင်ငံတချို့မှာရောက်ရှိနေတဲ့ချင်းတိုင်းသားဒုက္ခသည်တွေကိုအကူအညီဖြတ်တောက်သွားဖို့နဲ့သူတို့ကိုမြန်မာနိုင်ငံပြန်ပို့ရေးဆိုတဲ့ UNHCR ရဲ့လက်တော်စဉ်းစားလှုပ်ဆောင်ချက်ပေါ်စိုးရိမ်ပြီးကြောင်းအမေရိကန်မှာရှိတဲ့ချင်းဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ကူညီရေးအစီအစဉ်တွေရပ်တန့်တော့မယ်လို့ UNHCR ကစဉ်းစားနေကြောင်းပြီးခဲ့တဲ့ရက်ပိုင်းကကြေညာခဲ့တဲ့အပေါ်မှာတုတ်ပြန်လိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအရဖိနှိပ်ခွဲခြားဆက်ဆံခံရမှုကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့ချင်းပြည်နယ်နဲ့သခိုင်းတိုင်းတို့ကနေထွက်လာကြတဲ့ချင်းတိုင်းသားတွေဟာမလေးရှားအိန္ဒိယထိုင်းနဲ့နီပေါ်နိုင်ငံတွေက UNHCR ကုလသမဂ္ဂမဟာမင်းကြီးရုံးမှာဒုက္ခသည်အဖြစ်လျှောက်ထားပြီး UNHCR အထောက်ပံ့နဲ့နေထိုင်နေကြတာပါအဲ့ဒီချင်းဒုက္ခသည်တွေကိုဒုက္ခသည်အဖြစ်ကအကာအကွယ်ပေးနေတဲ့အစီအစဉ်တွေကနေရပ်တန့်ဖို့စတင်စဉ်းစားနေတယ်လို့ UNHCR ကဖေဖော်ဝါရီ26ရက်နေ့မှာကြေညာလိုက်ပါတယ်။တကယ်တော့မလေးရှား၊အိန္ဒိယ၊ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကအခြားတိုင်းသားဒုက္ခသည်တွေလည်းရှိနေပါလျက်ချင်းဒုက္ခသည်တွေအပေါ်မှာအခုလိုစဉ်းစားချက်ဟာ UNHCR ကိုယ်တိုင်ကခွဲခြားဆက်ဆံမှုလုပ်တယ်လို့ဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုမှာဒုက္ခသည်အရေးကူညီပေးနေတဲ့ချင်းတိုင်းသားကိုအွန်ဆမ်မုံကပြောပါတယ်။
မလေးရှားတို့ထိုင်းတို့အိန္ဒိယတို့မှာအဲ refugee အဖြစ်နဲ့သွားပြီးတော့နေနေကြရတာပေါ့နော်။များတော့အဖြစ်အရင်တော့တော့ဟုတ်တယ်UNHCR ရဲ့ကာကွယ်မှုအောက်မှာပေါ့နော်။အခုကသူတို့ကအဲ့ဒါတွေကိုလည်းကန့်တက်ချက်ပေးထားတယ်။2019အကုန်မှာသူတို့ရဲ့ကာကွယ်မှုအုံဆုံးသွားမယ်လို့ပါတော့။အဲ့ဒါတွေကိုလည်းသူတို့ချင်းပြည်နယ်ဘက်ကလူတွေသူကပဲကန့်တက်ချက်မျိုးပါတော့ရှိတယ်ဆိုတော့နည်းနည်းလေးများခွဲခြားဆက်ဆံတာများဖြစ်နေမလားဘောနော် UNHCR ဆိုတာကြောသားရင်မှမခွဲခြားဘဲနဲ့တစ်ပါလုံးဝရှိတဲ့လူတွေကိုဘယူဆိုင်ဆောင်လျှောက်ပေးမယ်အတင်းကြီးဖြစ်နေတဲ့အနေအထားနဲ့နည်းနည်းကွဲလွဲနေမလားလို
့ UNHCR ကစဉ်းစားနေတဲ့အထက်မှာချင်းဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးဆိုတဲ့အစီအစဉ်လဲပါဝင်နေတာပါချင်းဒုက္ခသည်တွေမြန်မာနိုင်ငံပြန်လာမယ့်ကိစ္စကိုကြိုးဆိုတယ်လို့မြန်မာအစိုးရကပြောကြောင်းအရှိတောင်အာရှဒေသဆိုင်ရာ UNHCR ယုံတာဝန်ရှိသူCaroline Clark က VOA ကိုပြောပါတယ်အမေရိကန်အင်ဒီယားနာပြည်နယ်ကချင်းတိုင်းသားရေးဆောင်ရွက်နေသူအမျိုးသမီးတူကတော့ UNHCR လို့ရက်ပေါ်စွေးရင်မိကြောင်းပြောပါတယ
်အခုလောလောဆယ်သူက refugee အနေနဲ့နေရတယ်ဆိုတော့ကကျတော့အထောက်ပံ့မှုမရှိဘူးဆိုလို့ရှိရင်သူရဲ့အခက်အခဲကပိုပြီးတော့ဆိုးသွားနိုင်တယ်လို့ကျွန်မထင်တယ်နောက်တစ်ခုကအကုန်လုံးမြန်မာပြည်ကိုပြန်ပို့မယ်ဆိုလို့ရှိရင် case by case ကြည
ကျိုးရေးကြည့်တယ်လို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့သူတို့ကမြန်မာပြည်ကနေရက်ထွက်လာခြင်းကသူတို့ရဲ့အနေစက်ခံရတဲ့ပြည်ချမလို့သူတို့တကယ်လို့ထွက်လာခဲ့တယ်လို့ဆိုလို့ရှိရင်သူတို့အနေစက်ခံရတဲ့နေရာကိုပြန်ပို့လိုက်ခြင်းအပြင်ဒါကအန္တရာယ်ရှိရပါတော့ဘယ်လိုမှမဆိုဆိုတော့ကျွန်မထင်တာ case by case
ဒီဘုတ်ရေးကြည့်ရတော့ကျွန်မထင်တယ်အားရနိုင်ငံဒီမှာယူအန်အေစီအာအစီအစဉ်နဲ့ခေတ္တခေလုံနေကြတဲ့ချင်းဒုက္ခတွေတွေဟာနောက်ဆုံးအမေရိကန်နိုင်ငံကသူတို့ကိုဒုက္ခတွေအဖြစ်အသိမှတ်ပြုပြီးနေထိုင်ခွင့်ပေးထားတာတွေရှိပါတယ်တမရတို့နဲ့အတွက်အစွဲအလက်ထက်မှာတော့ဒုက္ခတွေဆိုင်ရာမူဝါဒတင်းကြပ်လာတာကယူအန်အေစီအာကအခုလိုစဉ်းစားလာအောင်ရိုက်ခတ်မှုရှိစေခဲ့တယ်လို့ကိုအွန်ရှန်မု
有嘞，做嘞哈的呀。年老阿片，第我接班嘞要加班嘞，我接班要加了，得派人家嘛嘞啊，做楼上面，不然去打派西里阿嘞，都伢我你内来了嘛，工人来屋里。啊，都路也也断嘞，发生对面说跟那啥，不比了 American 他路也不比了啊，来看来好的。第 American 那个嘞，都也个个把也刚上那个阿片嘞。是嘞，嘛武昌湾那边弄，啊，地收呀，边来讲，啊，都都也，啊，工地卡里来，恁恁家庭多得路来了。
现在大多个地地哈，马来西亚、泰、印尼、尼泊尔那个尼嘛，那当超超老西边，美国那边当时嘛，去查关也独立个咯，都当文件老西来了，看蛮大家话嘞，怎么样？อเมริกันยูเอมีกันตันเนี่ยตอกจาณีมะเนคินอซีเซนนี่ကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းတွေကိုတင်ဆက်မှာဖြစ်ပါတယ်အိန္ဒိယနဲ့ပါကစ္စတန်ကြားဖြစ်နေတဲ့တင်းမာမှုပြည်လဲနိုင်တဲ့အလားအလာရှိတယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်တစ်ချိန်တည်းမှာပဲကက်ရှ်မီးယားအငင်းပွားနေဆက်တစ်လျှောက်ဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်မှုမျိုးဟာဖြစ်ရိုးဖြစ်စဉ်ကိစ္စ
ပြည်ထောင်စုကနှစ်နိုင်ငံကြားလေတချင်းထိတွေ့မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြမ်းမှာပဲတင်းမှမှုအစဉ်မြင့်လာတာဖြစ်ပါတယ်ဒီတင်းမှမှုတွေကိုမကြခင်ကျော်လွှားသွားနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောသွားပါတယ်ပါကစ္စတန်ရဲ့အိန္ဒိယဘက်ကကြားရတဲ့နောက်ဆုံးသတင်းတွေဟာတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်နှစ်နိုင်ငံကြားတင်းမှမှုတွေဒီထက်မဆိုအောင် Shamini Jo Imran Khan Gale, Ninjani Chepjare Nine Subi, Pakistan Daga Pantare, India Lin Hugu, Slupi Melu Pyotaware, Tijinya Jago, India Lida Bujuji, RGK Kapuga Juzulaipi Daha, a few the boss on the Chepjamu Chede, Geneva Convention and Lekani Delu Suare, Duda Leve, Pilu Slupira Kizaha, Nangin the Mangin, Yapiatna was Seller Swinu Ninan Pisimbo, Lanzania da Chedelu, Tunga Zuria of Jojaware. India, when you join Narendra Muriha, Majagi Mabe, Yuka Puene, Jundriana, my Chepare, Supianle, Nayasi Wodreleve, Swangong, Juvan Nivare. Jahit Husainha, India Nangayetung Zazu Chepare.
It is in interest of Modi at this point of time and is going into election, a critical election for him, where he is struggling to.
Lama Yuka Pueha, India, when you join Modi, Drapeko, Yetibare, Tito Pientan, Josanirawa, Tiche Ma Pakistan, Petana Pilaraha.
သူအကြိုက်ဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါကထိမနိုင်တိမရဖြစ်သွားနိုင်ပါတယ်ဒါကိုသူအတွက်မှားခဲ့တာပါတချင်းထဲမှာပဲပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကလည်းအကြံဖက်ဝါဒကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့ဆွေးနွေးဖို့ဆိုတာသူတို့ကန့်လန့်ခဲ့ဖို့ဖြစ်ပါတယ်ဒါပေမဲ့မိုရီကတော့ပါကစ္စတန်ဝန်ကြီးချုပ်ရဲ့ကန့်လန့်ချက်ကိုငြင်းဆန်နေသေးပဲဖြစ်ပါတယ်ဒီနှစ New Delhi Myo Conflict Management Institute ရဲ့ အကြီးအကဲဖြစ်ပါတယ်။
အပြန်အလှန်နေစားဖြတ်ကျော်ပြစ်ခတ်မှုတွေဖြစ်နေသလို ဒါလည်းပုံမှန်အခြေအနေသဘောမျိုးဖြစ်လာနိုင်တယ်လို့လည်းတွေးမိပါတယ်။ နေစားဖြတ်ကျော်ပြစ်ခတ်မှုတွေလူတွေရာနဲ့ချီတေဆုံးခဲ့ရပါတယ်။အငင်းပွားနေစားတလျှောက်ဒီကြောင့်တိုက်ခိုက်မှုတွေဖြစ်လာနိုင်မယ်ဆိုရင်လူတွေပိုပြီးတည်ကြည်ကြရပါလိမ့်မယ်။
India and Pakistan, Ja, Pinsanu, Nimpuan, Kashmir, Nema, Tanguya, Consent Nidonga, India Tinchung Nemi, Pakistan Tinchung Nemi, Subiro, Mien Kwaja Samakarawa. Dabime, did the magic group pop Biro, a piano, Jacamuria, Jimong Yazo Pinigavare. A good team of Musa Dingeraha, India Tinjung Nema, Pakistan, Chizai, Jayash E. Muhammad, a chamber prayer, lecture. India Lunyunita da Lizio, the Sungaraga, studying at a chipare. These Sidra Usugu, through a token Abbe Nijem Sibulo, Pakistan Baga Ninsan, Nivitao. The Sonya Jampet the Mari, Kisan and Pathabi, Pakistan Nangaha. Nangan Gaya P. Abbe Muguro, you say Jungtui Yanhanga, dear. A good Kamara, American Bidanzu, Britain, Pindidoha, Lunyuay Kamsi Jayan, Gunab Jogere. Jayesh E. Muhammad Apwe Gonzon Pchete Masood Azhagu Nangara Ajampet the Ma Pchet Su Dinibu Sinibare Ajampet the Marigu Mwiji Takbamu Sangji Pwara Pakistan Nangangu Sangji Yaman Nangamia Sima Tethwin Tawakmia
India Pakistan Chinigo Ujozana Pepeotarawa Kuro Tio America Kondwe Lala Gule Tindajimare Tio Nangane Kondwe Sanya the Board to Nija Ati Yanan Ye Suni Mudwima the Board to Nija Yanambo Lang Winnie the Delu, American Kundwe Sanya Titan Yashidiga, Jojaware. VUA drained out. Night Chen, Nanganyai, Winitanagani, the damn people Taraguro, Guzo Winhanga, Piojama Chipale.
Tiona Kunduima, American Baka Lungwe Piani Resure, Tamana Trans, Soya Mupine Kesa, Pile to UDB, Latan Japilo Nidan, Nangan Jack Kundwe Sanya, Sunny Murima, the Botunija, Miana and Debe Pinija, American Kundwe Tukuzele, Robert Litizaga Piobare.
What the president wants is an agreement that number one is enforceable.
Tamara Lujan and Madi Chaka, Siganja Dibu, Dana Chini Yuba, Tame.
နီးပညာတွေမဖြစ်မနေလွတ်ပြောင်းပေးရမယ်ဆိုတဲ့ကိစ္စညာနာပိုင်ဆိုင်မှုအကြီးစားစမှုနဲ့ဆိုင်တဲ့ပေါ်လစီတွေပြီးတော့စိုက်ပျိုးရေးနဲ့ဆိုင်တဲ့မမျှမတာဖြစ်နေတာတွေဘယ်လိုလိုက်နာရမယ်ဆိုတာကိုကြားထမ်းဖို့အဟံအတာဖြစ်နေပါတယ်တရုတ်နိုင်ငံကနီးပညာကုမ္ပဏီဟာဝေးကအခုသတင်းပတ်ထဲမှာပဲ 5G
I think the U.S. has to be very serious about intellectual property theft, about security.
Huawei ကအကြိမ်ကြီးခိုးယူခဲ့တဲ့ညာနာပိုင်ဆိုင်မှုလုံခြုံရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စရည်တွေအတွက်အမေရိကန်ဘက်ကအထူးအလေးထားတဲ့လို့ကျွန်တော်ထင်ပါတယ်။ဇက်ဒီကလည်းနောက်ထပ်ပြဿနာတစ်ခုပါ။ဒါကြောင့်အမေရိကန်အနေနဲ့ဒီကိစ္စကိုအထူးအလေးထားသင့်ပါတယ်။
သမားအနေနဲ့လည်းတရုတ်တို့နဲ့ဆွေးနွေးတဲ့အခါဒီကိစ္စတွေကိုထည့်သွင်းစဉ်းစားလိုက်မယ်လို့ကျွန်တော်ထင်ပါတယ်။ဟွာဝေးကဥရောပတိုက်မှာတိုးချဲ့လုံဆောင်လာနေတဲ့အပေါ်အမေရိကန်ဘက်ကစိုးရိမ်မှုတွေကြီးထွားလာနေပြီးတရုတ်နည်းပညာကုမ္ပဏီနဲ့ဆက်ဆံရင်းကအမေရိကန်နဲ့ဥရောပတိုက်ရဲ့ဆက်ဆံရေးကိုပိုပြီးခက်ခဲရှုပ်ထွေးသွားစေနိုင်ကြောင်း
2019年の世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、世界中で、
တရုတ်အမေရိကန်ကွန်တိုရေးအလားအလာကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါမကြာခင်မှာတော့ယဉ်ကျေးမှုဆိုင်ရာနိုင်ငံတကာသတင်းလွှမ်းမတော်ဘုတ်ကိုတင်ဆက်ဖို့ရှိတယ်လို့အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှမ်းတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။VOA American တန်ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240 48အပြင်လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းအင်္ဂလိပ်သင်ခန်းစာနဲ့အတူကျမရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အရင်ကလိုပဲတကယ်ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ပြန်နေချင်းပြီး
ဒီပြီးတော့အရင်အလိုပဲကျွန်တော်တို့ကိုယ်အိမ်မှာနေပြီးကိုယ့်ရဲ့တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့ထူးခြားအကြောင်းအရာတွေကိုနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မွန်ဂိုလီးယားနယ်ပွားကန္နာလို့သိကြတဲ့တိဘက်ဘာသာရေးပွဲတွေမှာတုံးတဲ့မျက်နှာဖုံးတွေပြုတ်လုပြတာပြီးမွန်ဂိုရင်ကျိမှုကိုဖြန့်ဖြူးပေးနေသူတူရှိပါတယ်သူပြုတ်လုဖန်တီးတဲ့မျက်နှာဖုံးတွေကိုတခြားနိုင်ငံကပြတဲ့တချို့မှာပြပထားတယ်လို့သူကိုယ်တိုင်လည်းကဘာအနှံ့ကိုလှည့်လည်သွားရောက်ပြီးတော့ဒီမျက်နှာဖုံးတွေကိုပြသနေတာပါဒီအကြောင်းနဲ့ပတ်သက်ပြီးတော့အမေရိကန်ဝါရှင်တန် DC မြို့တော်ပြင်နေမှာတွေ့ဆုံမီးမြန်ခဲ့တဲ့ caring person ရေးသားထားတဲ့သတင်းစာကိုတော့မှန်းမြသစဉ်အောင်ကပြောပြမှာဖြစ်ပါတယ်
မျက်နှာဖုံးပညာရှင်ကန္နာကိုမွန်ဂိုလီးယားနိုင်ငံမြို့တော်ဥလန်ပါတာမှာမွေးဖွားခဲ့ပြီးသူကအမေရိကကို2002ခုနှစ်မှာပြောင်းရွှေ့အခြေချခဲ့ပါတယ်။သူကတိဘက်ဘာသာရေးပွဲတော်တွေမှာကပြတဲ့အခါအသုံးပြုတဲ့မျက်နှာဖုံးတွေကိုပြုလုပ်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ခဲ့ပြီဖြစ်ပါတယ်။ဒီမျက်နှာဖုံးတွေလုတ်ဖြစ်ခဲ့တဲ့အကြောင်းကိုကန္နာကအခုလိုပြောပြပါတယ်။
ဒီမိုးစေ့ပြုဖို့မျက်နှာဖုံးကို1998ခုနှစ်မှာစလုပ်ခဲ့ပြီးအဲဒီနောက်မှာမြန်ဖုံးပုံစံတရားရှိမျိုးလို့ဖို့ဆုံးဖြတ်ခဲ့တာပါဆမ်တိဘက်ဘာသာရေးပွဲတော်ကပွဲတွေမှာဝစ်ဆင်ကြတဲ့ဒီမြန်ဖုံးတရားရှိမျိုးကို1998ခုတည်းကနေစလုပ်တာ2009အထိဆိုရင်စုစုပေါင်း10နှစ်ကြာခဲ့ပါတယ
်ဆမ်ဘာသာရေးပွဲတော်ကိုမွန်ဂိုလီးယားမှာ19ရာစုအစောပိုင်းကစပြီးကျင်းပခဲ့ကြတာပါဒါပေမဲ့1930ပြည့်နှစ်နှောင်းပိုင်းကွန်မြူနီဝါဒကြီးစိုးလာတဲ့အချိန်တွေမှာဒီဘာသာရေးပွဲတော်ကိုပိတ်ပင်ထားခဲ့ကြပါတယ
် Modern 800 Templesand including of first lot of Buddhist objects
အရင်ချင်းကဖရာကျောင်း800ကျော်ဖြစ်စီခံခဲ့ရပြီးဒီပွဲတော်မှာသုံးတဲ့မျက်နှာဖုံးတွေအများကြီးကိုလည်းဖြစ်စီပြကြပါတယ်ကျွန်တော်ကဒီမျက်နှာဖုံးတရားရှိမျိုးစလုံးကိုပြန်လုပ်ပြခြင်းခဲ့ရပ
ါမျက်နှာဖုံးတစ်ခုစီဟာဇက်ကောင်တစ်ခုစီရဲ့ဇယိုင်းနဲ့သူတို့ပါဝင်ကပြရတဲ့အခန်းကဏ္ဍကိုကိုးစားပြုပါတယ
် the long life very knowledgeable wisdom and
ဥမာဗျာဒီမုတ်စိပြုဖို့ကပညာရှိတတ်တော်ရှိပူပူကြီးပေါ့ဒီမျက်နှာဖုံးဝတ်ပြီးကမယ်ဆိုရင်ကျွန်တော်ကပညာရှိကြီးရဲ့ဇယိုက်ကိုကောက်ွက်တွေကနေတဆင့်တရုတ်ဖို့ပြနိုင်မှုကြိုးစားရတာပေါ့
ကန္နာဒီမျက်နှာဖုံးတွေကိုပြန်လုပ်တော့ကသူ့မိသားစုတွေနဲ့တငယ်ချင်းတွေကဒီမျက်နှာဖုံးတွေနဲ့တွဲပြီးဝတ်ဆင်ရတဲ့ဝတ်စုံတွေအစင်တစားတွေကိုကူပြီးတော့ရှာပေးကြပါတယ်ကန္နာရဲ့အမေကဆက်ချုပ်တဲ့သူဖြစ်ပြီးသူ့အဖေကအလွန်ကိုအမှုပညာဆန်သူပါသူကမိဘတွေစီကတင်ယူခဲ့တယ်လို့ကျောင်းမှာလည်းအမှုပညာဘာသာရပ်ကိုတင်ယူခဲ့ပါတယ်သူကမျက်နှာဖုံးတွေကိုရှင်စည်းနဲ့စက္ကူပြောပတ်လွှာတွေကိုသုံးပြီးတော့လှုပ်တာပါတခုပြီးဖို့တလားလောက်ကြာပါတယ်ဒါကအစင်စင်လှုပ်ရတယ်လို့လွယ်ကူတဲ့အလုပ်တော့မဟုတ်ဘူးလို့သူကပြောပါတယ
် very complete job it takes the time and sitting and making the mark
မျက်နှာဖုံးတခုလှုပ်ဖို့အတွက်အချိန်ယူရပါတယ်မျက်နှာဖုံးတခုစီတိုင်းအတွက်စက်ကောင်စရိုက်ဘယ်လိုရှိမလဲဆိုတာကိုကျွန်တော်သေချာအချိန်ယူစဉ်းစားပြီးမှလှုပ်တာပါ
ကန္နာကဒီမျက်နှာဖုံးတွေတက်ဆင်ကပြတဲ့အကအဖွဲတစ်ခုကိုလည်းဖွဲ့စည်းထားပါတယ်။ဒီအကအဖွဲကနိုင်ငံပေါင်း90ကျော်ကပွဲတော်တွေ၊ပြဇက်ယုံတွေ၊ပြတိုက်တွေမှာသွားပြီးတော့ဖျော်ဖြေကပြခဲ့ပါတယ်။သူပြုလုပ်ဖန်တီးထားတဲ့မျက်နှာဖုံးတွေကတက်ဆင်မွန်ဂိုယဉ်ကျေးမှုကိုတကဘာလုံးကိုချပြဖို့ကသူ့ရဲ့အကြီးမားဆုံးရည်မှန်းချက်ဖြစ်တယ်လို့ကန္နာကပြောခဲ့တယ်လို့ကိုပိုင်ယဉ်ကျေးမှုကိုထိမ့်သိမ်းဆောက်ရှောက်ဖို့ကလူတိုင်းအတွက်အရေးကြီးဆုံးဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။
ကျသရှင်များရှင်တက်မတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလာကြရက်ဆိုင်ထားပြီးရင်းမြေရင်ဆွေးနွေးဖို့ကန့်လန့်ခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီအပြည့်အခက်ရက်ဆဲထားတဲ့ကာလအတွင်းဒီမှာအစိုးရတာဝန်ရှိသူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်ကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေသေးပါအပြည့်အခက်ရက်ဆဲရေးကြေညာထားပြီးမှတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲ တနေ့ကိုင်းပဋိပက္ခတွေရောပါရင်ပြည်ဝင်ငင်းငန်းရေးမှာဘာတွေကအဓိကအဟန့်တာဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ wenis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။အခုစနေညဗီဒီယိုတိုက်ရိုက်လေးတိုင်းအစီအစဉ်မှာသွားရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်။ဒီကနေ့မင်းတင်ပြမယ် EDN အတုံးကတော့
Big time.
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက BIG big ကြီးမားတာ TIME time အချိန်လို့လုံးကအဓိပ္ပာယ်ရပါတယ်။ idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်။အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါတယ်။ George Crowe ပေးတဲ့ဥပမာမှာတော့
I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
ဒီကနေ့နှစ်ကနှစ်တကူပါတီသွားတော့အပျော်ကြီးပြောလိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါ့အပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I really had a big time at the New Year's party I went to last year. The food was great.And I got to meet some big-time people like senators and other important people like that.
အပျော်ကြီးပြောတဲ့အချိန်ဆိုရင်ဘယ်လိုပြောမလဲ?
Big time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ
်။ဒေါ်လာသန်းရဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်မှာတော့အရေးပြားထင်းသိမ့်မှုအခြေခံအပိုင်းတစ်အကြောင်းကိုတင်ပြဆွေးနွေးထားပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဆွေးနွေးတင်ပြထားတာပ
ါဟုတ်ကဲ့ဒီကြားချစ်သူဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီအရေးပြားထင်းသိမ့်မှုအခြေခံအကြောင်းကိုဒီနေ့ပြောမှာပါဆရာကြီး။အဲဒီခါကျတော့ဒီအရေးပြားထင်းသိမ့်မှုနဲ့ပတ်သက်ပြီးတော့အဓိကအချက်တွေကိုစပြီးတော့ပြောပြပေးပါလားဆရာကြီ
း။ဒီအရေးပြားထင်းသိမ့်မှုဆိုတာကလူတိုင်းလုပ်ဖို့လိုအပ်တယ်ဗျ။တကယ်တော့အရေးပြားထင်းသိမ့်မှုလုပ်တယ်ဆိုတာလောက်အောင်လုပ်တယ်ပြောလဲပြောရင်လည်းပြောလို့ရတယ်ဒါပေမဲ့လောက်အောင်လုပ်တာတွေဟိုကတပိုင်းသက်သက်ပေါ့နော်ကိုယ်ခန္ဓာမှာရေပြားနဲ့ပတ်သက်တာတွေမဖြစ်အောင်လို့ရေပြားထင်းသိမ်းမှုကောင်းမှနောက်ဆက်တွဲပြဿနာတွေမဖြစ်အောင်လို့ကျန်းမာရေးအတွက်လုပ်ဖို့လိုအပ်တယ်ဆိုတာကိုအဓိကပြောချင်တာပါအဲ့တော့အခုကတော့အခြေခံရေပြားထင်းသိမ်းမှုအကြောင်းလေးတွေဒီမှာဒီကရေပြားရဲ့စွမ်းဆောင်ရည်ပူကောင်းအောင်လုပ်တာပေါ့ဗျာအဲ့မှာအဓိကနှစ်ချက်ပြောချင်တယ်ပထမတစ်ခုကရေပြားပစ္စည်းမှုပြန်လက်နိုင်တယ်ပြောင်းနေအောင်လုပ်တာဒုတိယတစ်ခုကတော့ရေပြားရဲ့လုပ်ငန်းတောင်တွေပိုကောင်းအောင်ဆိုပြီးတော့ရေပြားချက်နှစ်မျိုးနဲ့လုပ်တာဘာဖြစ်လို့လဲဆိုတော့ကိုခန္ဓာမှာရေပြားဆိုတဲ့အင်္ဂါအစိပ်ပိုင်းကကိုခန္ဓာရဲ့အပြင်ဆုံးမှာနေရတယ်တောင်းဝင်းကျင်အခြေအနေတွေဖြစ်တဲ့လေတုနေရောင်ကြီးနောက်ရေစပ်ပြားဓာတုပြားပစ္စည်းဘာနဲ့ပဲထိတွေ့သူကထိတ်ဆုံးအောင်ခံရတယ်ဆိုတဲ့အခါကျတော့ပစ္စည်းမှုအနည်းငယ်များရှိတယ်နောက်တစ်ခါအသက်ကြီးလာတဲ့အခါကျရင်လည်းအိုမင်းကြီးပျက်စီးလာတယ်။အဲဒီတော့အဲဒီပျက်စီးမှုတန်းတန်းတည်းများယောနေအောင်တော့ကျွန်တော်တို့လုပ်ပြီးသင့်တယ်။ဒုတိယတစ်ချက်ကတော့အရေးပြားရဲ့ဆွမ်းဆောင်ရည်ဖြစ်တဲ့လုပ်ငန်းတောင်ဝန်တွေပိုကောင်းအောင်လုပ်ပေးရမယ်။တရားမလို့ဒီလိုအားဖြင့်တော့ဗျာအရေးပြားရဲ့ဆွမ်းဆောင်ရည်တက်အောင်လို့နေအောင်ကြီးကာကွယ်ဖို့ကအရင်ကြီးကြည့်ရဲအသား၆တောင်ကာကွယ်ပေးဖို့လိုတယ်။ဆေးလိမ်တောက်ဖို့လိုတယ်။ဝတ်ဆံရှိရင်မကုတ်ဘူးမဖဲဖို့အရေးပြားကိုညင်သာစွာတန်ရှင်းပေးဖို့နောက်ဝိဆံမာရီအတွက်တန်းတန်းသမားဝိဆံမဖြစ်စေတဲ့ပစ္စည်းတွေသုံးဖို့လိုတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီအခြေပြားပျက်စီးတာကိုတန်းတန်းသမားနည်းဖို့အတွက်ဘာတွေဆောင်မှုရှောင်မှုလုပ်မလဲဆရာ
ရေသာပျက်စီးမှုတန်းတန်းသမားယောနေအောင်လုပ်ဖို့လို့ပြောလိုက်တဲ့အတွက်ကြောင့်မလို့ရေပြားစွမ်းဆောင်ရည်ကျဆင်းနေတဲ့အခြေအနေတွေကိုသိဖို့လိုတယ်ပေါ့နော်အဲ့တော့ပထမဆုံးအချက်ကတော့
အဲ့ဒီရွယ်အိုမင်းခြင်းပေါ့အဲအိုမင်းလာတဲ့အခါရေပြားငယ်စင်းကတော့လုံးမလုံးနိုင်တော့ဘူးကျွန်တော်တစ်ချက်ကတော့စိတ်ဖိစီးမှုပြအချိန်ရုံနေဆိုတာတွဲနေတဲ့အတွက်ကြောင့်မလို့ပြောရှင်နေတဲ့အချိန်မှာမျက်နှာကြီးကိုကောင်းသလိုမျိုးဖြစ်ပြီးတော့အဆင်မပြေတဲ့အချိန်မှာဆိုရင်ထိုင်းမိုင်းနေတယ်အဲ့လိုပဲစတက်စ်များနေတဲ့အချိန်မှာဆိုရင်ကိုယ်ခန္ဓာကကိုယ်ဒီဆုံးဆိုတဲ့ဟော်မုန်းကိ
ာတွေနော်သိမ့်ရတဲ့ຢာတွေပေါ့နော်ဆောင်းရတွေပါအသားတွေပတ်တယ်အသားပတ်တယ်ဆိုတော့ဘာဖြစ်လာလဲဆိုရေပြား၆တယ်အစီလွှာရော့ရောကကြားတွေတက်တာအဲ့တော့လူလူနေနေရေပြားရားတယ်ပုံမှန်ရှိရမယ်အစိုးရကိုအစီတက်ကိုကောင်းကောင်းမထိန်းနိုင်အောင်အဲ့တော့ပတ်ကြားတွေအဲ့တဲ့အခါကျတော့အဲပိုးဝင်တာတွေလိုမျိုးဖြစ်တယ်သူ့ရဲ့ကောက်ွယ်တားဆီးမှုလုပ်ငန်းတို့ခေါ်တဲ့တကားလိုပိတ်ထားတဲ့လုပ်ငန်းတွေကိုမလုပ်နိုင်ဘူးနောက်ထပ်ဒီရေရဆောင်ဆောင်ကြီးကြားစီတဲ့အချက်တရားတော့ကလင်စာတို့စက်ပြားတို့ကြီးချွတ်စီတွေအဲ့ဒီပစ္စည်းတွေကိုလိုတာထက်ပိုပြီးတော့သုံးရင်ရေပြားမြင့်မြင့်ပေါ်မှာရှိတဲ့အစီလွှာလေးကပြောင်းသွားတယ်ပြောင်းသွားရင်ရေပြားက6ရောရေပြားဆောင်ဆောင်ကြီးကြားစီပဲဒါမှမဟုတ်လို့အဲ့ဒီသုံးတဲ့ပစ္စည်းရဲ့အပြင်းအထန်ကိုအရင်မသုံးမှုကိုလည်းလိုပါတယ်နောက်လိမ့်စေးတွေဥပမာလွယ်လွယ်ဝယ်လို့ရတဲ့လိမ့်စေးတွေဈေးထဲမှာဆိုင်ဒီမှာစည်းဆိုင်ဒီမှာနှစ်စည်းမျိုးစုံပေါ့ဗျာအဲ့ဒီကောင်ကရေပြားဆန်းဆောင်ကြီးကြားတယ်ကော်တီဆုံးဆိုတဲ့စီးပြီးပါတယ်အဲခဏတာလိမ့်မှုကောင်းပြီးမယ်အကြာကြီးလိမ့်တဲ့အခါကျရင်ရေပြားပါပြီးတော့ရေပြားရဲ့လုပ်ငန်းတာဝန်တွေကိုသူကနှောက်ရက်ပေးတယ်အဲကြောင့်မို့လို့မတုံးတဲ့နာတွေကိုရေရှည်မှာမတုံးဘူးလေအရေးကြီးပါတယ်အဲနောက်ဆုံးတစ်ခုကတော့ရေပြားမှာယောဂဖြစ်တယ်ဆိုရင်ရေပြားရဲ့ဆန်းဆောင်ကြီးကြားတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုရေပြားဆန်းဆောင်ကြီးကြားသိင်းပြီးတော့ရေပြားပျက်စီးတဲ့တံပေါ်တော့နည်းအောင်တော့ဆရာရေဘလို့ကောက်ွယ်တင်လဲ
ရာသီးသိမှုပစ္စည်းတွေအဲဒီ skin care product တွေကိုလိုအပ်တယ်လို့ပေါ့ကိုယ်နဲ့တင်းတော်တာကိုရွေးချယ်ပြီးသုံးသပ်ဖို့လိုပါတယ်ပြီးတော့တခြားရှောင်းတင်းတဲ့အရာတွေကိုနေအောင်ကြည်လိုမျိုးအဲဓာတ်ရုပ်ပစ္စည်းတင်းတင်းတွေလိုမျိုးစားပြပစ္စည်းတင်းတင်းတွေကိုရှောင်းရမယ့်ဥစ္စာတွေရှောင်းတင်းဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကပြောတယ်ဒီအရေးပါသိသိမှုပစ္စည်းတွေအဲ့ဒါတွေကိုဘလို့အနေထားမျိုးတွေကိုဆွလို့ရလားဆရာကြီ
းဒီမှာတော့လေဟို celebrity ခေါ်တဲ့ minimum ni ရောအနုပညာတဲရောကျွန်တော်တို့ဖြေနေကြတာတွေ့တယ် skin care တွေတုံးတယ် skin care တွေတုံးတယ်တကယ်တကယ်ကတော့သူတို့ပြောနေတာဒီသူတို့ညှိညွှန်းနေတာတွေကနှာခုပစ္စည်းတွေ makeup တွေကိုပြောတာဗျာကျွန်တော်အင်္ဂလိပ်လိုပြောရင်နှာခုပစ္စည်းဆိုတော့ cosmetic ပေါ့နော်အဲအခုပြောတဲ့ skin care ပစ္စည်းတွေဆိုတာဒီအလှခုပစ္စည်းတွေကိုဆွလို့ရမဟုတ်ပါဘူးဒီအရေးပြတန့်ရှင်းမှုဟိုထိန်းသိမ်းမှုအတွက်လိုအပ်တဲ့ပစ္စည်းတွေပေါ့ဗျာဥပမာဆိုရင်ဆက်ပြားတွေဒါမှမဟုတ် cleanser ဒါမှမဟုတ် facial foam အဲ့လိုမျိုးခေါ်တဲ့တန့်ရှင်းတဲ့ပစ္စည်းတွေဒီကဲတကူကတော့အစီပြန်နာတွေပါတွေအတွက်လိမ့်နဲ့နောက်အသားတင်းအောင်လိမ့်နဲ့ toner တို့ astringent တို့ clarifier တို့အဲ့လိုမျိုးခေါ်တဲ့ toner မျိုးစုံနောက်ရေပြားရဲ့အဆိုတက်ကိုထိန်းသိမ်းရတဲ့ပစ္စည်းတွေပေါ့ moisturizer တွေ hydrator တွေနောက် eye cream မျက်လုံးအတွက်တက်တက်ပေါ်လာတဲ့ cream တွေနောက်နေရောင်ခြည်ကာတဲ့ပစ္စည်းတွေ sunblock တို့ sunscreen တို့အဲ့လိုမျိုးလိမ့်ကြီးတွေ jelly spray တွေနောက်ကိုယ်ခန္ဓာအတွက်သုံးတဲ့ scrub တွေဟိုကြီးချွတ်ဆေးတွေပေါ့နော်နောက်မျက်နှာမှာကပ်တဲ့ mask တွေအဲ့လိုဟာမျိုးတွေကဒါအရေးကြီးတဲ့ပစ္စည်းတွေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပစ္စည်းတွေကဘယ်ရာတွေအဓိကရွေးသုံးတယ်လဲဆရာ
ကြောက်ကြောက်အသားကြီးကမတူဘူးလေကိုယ့်ရဲ့အသက်ရွယ်နောက်ကိုယ့်ရဲ့အလုပ်ကိုင်းပုံစံပေါ့နော်ယုံနေမှာအတွင်းခန်းထဲမှာလူမျိုးနေရတဲ့ပုံစံမျိုးလားရေအောင်မှလုပ်တဲ့လူဒါမို့လို့အပြင်မှာအလုပ်လုပ်ရတဲ့လူရဲ့ပုံစံမျိုးလားဒီဘူးရဲထဲရတဲ့လူအဲနောက်တစ်ခါအားကစားသမားမျိုးညဘက်မှာလုပ်လုပ်တဲ့လူစတဲ့လုပ်ကိုင်းပုံမူတည်ပြီးတဲ့တယောက်နဲ့တယောက်ကလိုအပ်ချက်မတူဘူးနောက်ကိုယ့်ရဲ့အသားအရည်ပေါ်နော်အဲ့ပေါ်ဒီမှာမူတည်ပြီးတော့ရွေးချယ်သင့်တယ်အသက်ရွယ်ရလို့ပြောမယ်ဆိုရင်တော့သက်ငယ်တဲ့လူတွေကအသက်ကြီးတဲ့လူတွေအတွက်အဆူတက်ပေါ့နော်မော်ရှာပုံများတယ်နောက်ဒီကိုယ့်ရဲ့အရေးပြားပုံစံကတချို့ကအစီပြန်တဲ့အသားရည်တချို့ကချောက်တဲ့အသားရည်တချို့ကျတော့အစီပြန်တဲ့ချောက်တာရောနှောတွေပေါင်းစပ်အသားရည်အဲ့ဒီပေါ်တွေမှာမူတည်ပြီးတော့လဲရွေးချယ်ပြန်တယ်နောက်ဒီ skin care တွေအမျိုးသမီးတွေမကပဲနဲ့အမျိုးသားတွေလည်းသုံးတင်တယ်မျိုးသားဆိုရင်တော့သူ့ရဲ့အရေးပြားကရေပြားအပြင်ပူပြီးထူတဲ့အတွက်ကြောင့်မလို့နည်းနည်းပူပြီးပြင်းတဲ့မျိုးစားကိုသုံးဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စ
စင်တင်ဆက်သွားမယ်။တိုင်းရင်တည်လွာကကျဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဗာဝိုင်းတော့ဒါတွေတင်ဆက်ထားတယ်။ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ချင်းမိနယ်လွတ်တော်ဒူးဥက္ကဋ္ဌကိုယာဒူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုခြားပြဖို့မင်းတက်မြို့နယ်ပြည်သူတွေကတောင်းဆိုလိုက်ပါတယ်။ကြောက်ဖြူမြို့အထွတ်အထိပ်အထွတ်အထိပ်ရုံးမှာဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးဆောင်တွေနေရပြန်နိုင်ခြင်းမရှိသေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကနေချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမင်းဆန္ဒရှင်ပြည်သူတွေထံချပြဖို့မင်းတက်မြုပ်နဲ့မင်းဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်ဦးအောင်တန်းကိုဖေဖော်ဝါရီ23ရက်နေ့နောက်ဆုံးထားပြီးရာထူးကနေနှုတ်ထွက်ဖို့နှုတ်ထွက်ခြင်းမပြုပါကလွတ်တော်အတွင်ပြစ်တင်ရှုတ်ချနှုတ်ထွက်စေမယ်ဆိုပြီးNLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစောမြင့်မောင်ကလက်မှတ်ရေးထိုးပြီးဖေဖော်ဝါရီလ18ရက်နေ့ကနောက်ဆုံးအကြိမ်တတိပေးခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမင်းတပ်မဲဆန္ဒရှင်ပြည်သူများကိုစားမင်းတပ်အရက်ဖက်ဖွဲ့စည်းကဦးဆောင်သူ10ဦးတို့ကနေလက်မှတ်ရေးထိုးပြီးတော့ NLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစောမြင့်မောင်နဲ့ချင်းပြည်နယ်လွတ်တော်ဥက္ကဋ္ဌဦးစိုးပွဲ့ထံကိုလိမ့်မူပြီးဖေဖော်ဝါရီလ25ရက်နေ့ကအိတ်ပွင့်ပေးစာတစ်စောင်ပေးပို့ခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးချင်းပြည်နယ်လွတ်တော်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘဟုဘက်ကယနေ့ချိန်ထိပွင့်လင်းမြင်သာစွာထုတ်ပြန်ခြင်းမရှိသေးပါဘူ
းဒီခိုင်းပြည်နယ်ကြောက်ဖြူမြို့အထူးသဖြင့်အုတ်ထုတ်ရေးမှုရုံးမှာဘုံပါကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တာပါဖေဖော်ဝါရီ26ရက်ညနေပိုင်းမှာကြောက်ဖြူမြို့နယ်ထွေထွေအုတ်ချုပ်ရေးမှုရုံးလုပ်သားတွေတန်ရှင်ရေးလှုပ်ဆောင်နေစဉ်အမိုက်မီးရှို့တဲ့အချိန်မှာဘုံးပွားကွဲတာဖြစ်ပြီးအုတ်ချုပ်ရေးဝန်ထမ်း9ဦးမိသားဝန်ထမ်း2ဦးစီးခိုက်တန်ရာရလို့စေယုံတင်ထားရပြီးတမန်စီးခိုက်မှု2ဦးရှိတယ်လို့အုတ်ချုပ်ရေးမှုဦးစိုးမှုကျော်ကပြောပါတယ်ဒီဘုံးပွားကွဲမှုမှာဘယ်သူဘဝလက်ချက်ဆိုတာစစ်ဆေးနေစေလို့သူကဆိုပါတယ်ကြောက်ဖြူမြို့နယ်တွင်းမှာတော့ဘုံးပွားကွဲမှုနဲ့တိုက်ပွဲတွေဖြစ်ပွားမှုဖြစ်စဉ်မရှိခဲ့ပေမဲ့အခုလိုဖြစ်ပွားလာတာဟာဒေသတွင်းလုံခြုံရေးကိုချင်းချောက်နေသလိုဖြစ်တယ်လို့ကြောက်ဖြူဒေသခံတွေကပြောပါတယ်ဖေဖော်ဝါရီ26ရက်နေ့မှာလဲဘူတီတောင်မြို့စကကဆန်ကတဝင်းတွင်ဘုံးပွားကွဲခဲ့ပြီးအရာရှိသူရဲ့စနီးသေဆုံးမှုဖြစ်ပွားခဲ့ပါတယ
် SNLD ပါတီမူဝါဒတွေပြင်ဆင်ဖို့နဲ့ပါတီစည်းစနစ်ကျဖို့အတွက်ဘဟုအလုံမှုဆောင်များအဖွဲ့ထားရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်ပါတီဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်ရှေ့ဆက်ပါတီရဲ့စည်းစနစ်ကျမှုအတွက်ပြင်ဆင်ခြင်းပါတီမူဝါဒပြင်ဆင်ခြင်း2020ရွေးကောက်ပွဲအောင်နိုင်ခြင်းအတွက်ပြင်ဆင်ခြင်းစတဲ့ခေါင်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကွင်းစင်တွေ့ဆုံမှုမှာပါဝင်တဲ့တွဲဖက်အတွင်းရင်းမှုနဲ့စိုက်လက်ကပြောပါတယ် SNLD ကြားခေါင်းပါတီဟာ18ရက်နေ့ကတီဘော19ရက်နေ့ကလာရှု21ရက်နေ့ကတမရနဲ့22ရက်နေ့ကမောင်ရယ်မြို့နယ်ကပါတီဝင်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ် SNLD ပါတီဟာ2015ပါတီစုံရွေးကောက်ပွဲ2019ကြားဖြတ်ရွေးကောက်ပွဲတွေမှာလွတ်တော်ကိုယ်စားလှယ်46နေရာအနိုင်ရထားတဲ့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်
ပွဲမဆောင်ရေးနဲ့တခုတည်းသောတမတော်သားရှိရေးကိစ္စတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေတည်ဆုံမှုဖြစ်ပေါ်နေပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဇရုရစည်းဝေးကိုလည်းသတ်မှတ်ချိန်တိုင်းမကျင်းပနိုင်တဲ့အတွက်နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူစာချုပ် NCA ပေါ်မှာမော်လူသူတွေယုံကြည်မှုကျဆင်းလာတယ်လို့မော်မီဒီပါတီရဲ့82ချိန်မြောက်အမျိုးသားနေ့မှာထုတ်ပြန်ထားပါတယ်မော်မီဒီပါတီဟာနိုင်ငံရေးဆွေးနွေးမှုပြုလုပ်နိုင်ဖို့အတွက်ရည်ရွယ်ပြီး NCA လက်မှတ်ရည်သွေးခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့လည်းမွန်ကရင်နဲ့တနင်္သာရီတိုင်းဒေသကြီးမှာရှိတဲ့ပြစ်ခတ်တိုက်ခိုက်မှုရစေရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCA သုံးနေရာတို့မှာလည်းမပါဝင်နိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကြည်လည်မှုမရှိသေးဘူးလို့ထုတ်ပြန်ထားပါတယ်ဖေဖော်ဝါရီ20ရက်နေ့ကမွန်မြူတစ်ပါတီဗဟုသဏ္ဍာန်ချုပ်ကနေဦးစီးကျင်းပတဲ့82ချိန်မြောက်မွန်မြူရန်နေခန်းနာကိုဆိုင်းမြမာနယ်စပ်ဖျားသုံးစုဒေသရှိမွန်မြူတစ်ပါတီသတ္တိဧရိယာပလက်တွန်ဖတ်ကျေးပါမှာစစ်ရေးပြအလံတင်ခန်းနာနဲ့ကျင်းပခဲ့ပြီးသတင်းထောက်တွေကိုရှင်းလင်းပြောကြားခဲ့တာလည်းဖြစ်ပါတယ်
လာမယ့်2020ရွေးကောက်ပွဲမှာဖလုံစဝေါ်ဒီမိုကရက်တစ်ပါတီအနေနဲ့ကရင်ပြည်နယ်မှာပြန်လည်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ကရင်သုံးပါတီပေါင်းပြီးဖွဲ့စည်းလိုက်တဲ့ KNDP ပါတီကကရင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်မှာဖြစ်တဲ့အတွက်ဖလုံစဝေါ်ပါတီအနေနဲ့ထပ်ပြီးမပြိုင်တော့ဘူးလို့ရခိုင်ကသဘောတူပြောဆိုထားပေမဲ့အခုပြန်လည်ဝင်ပြိုင်ခြင်းဟာကရင်ပြည်သူတွေဝေဝါးသ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ အခုသတင်းစာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရတပ်မတော်အနေနဲ့ရှမ်းပြည်နယ်အပအဝင်စစ်တိုင်း၅ခုကိုလေးလကြာအပြစ်ခတ်ရစဲထားပြီးစစ်ဘေးရှောင်တွေနေရပြန်နိုင်ရေးဆောင်ရွက်သွားမယ်လို့ပြောဆိုထားပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်တွေနေရပြန်နိုင်ခြင်းမရှိသေးပါဘူးစစ်ဘေးရှောင်တွေနေရပြန်ခြင်းပေမဲ့လည်းလုံခြုံရေးကိမဲ့နေသလိုစစ်ရှောင်စခန်းမှာလည်းစာဝတ်နေရေးအခက်အခဲတွေတွေ့နေရတယ်လို့ဆိုပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ
်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်အာမခံချက်မရှိသေးသလိုအခက်အခဲမျိုးမျိုးရှိနေတယ်လို့ရှမ်းပြည်နယ်နိုင်ခမ်းမြို့ပန်လုံ KBC စစ်ဘေးရှောင်စခန်းကလက်ထောက်မန်နေဂျာဦးဖန်လာကပြောပါတယ
်အရင်ကလိုပဲတကယ်ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ပြန်နေချင်းပြီးဒီပြီးတော့အရင်ကလိုပဲကျွန်တော်တို့ကိုယ်အိမ်မှာနေပြီးကိုယ့်ရဲ့ချမ်းပြီးပြီးတော့အရင်ကလိုပဲပြန်လှုပ်ရှားခြင်းနေပြီးလို့တနတ်တွေကြောင့်ခဏခဏပြစ်ကြပေါ့နော်။ဘာပြစ်မှန်းတော့မသိဘူး။ညဆလို့ရှိရင်လည်းတို့ကဒီတနတ်တန်တွေပဲကြားနေရပေါ့နော်။တို့စစ်တပ်ကနေလည်း။မင်းမြုပ်မဲကခဏခဏပဲကြားနေရပေါ့နော်။ကျွန်တော်တို့ရွာကကျွေးရွာတွေလည်းခဏခဏတည်ရပဲ။
နေဝနေတန်းဘလောက်စစ်ဆောင်စခန်းကစစ်ဘေးရှောင်300ကျော်ကလည်းလက်ရှိမှာမြေနေရပြောင်းရွှေ့ပေးရမယ့်အနေအထားတွေရှိနေတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့စခန်းကော်မတီဝင်တော်ဝင်းဝင်းရွှေကပြောပါတယ်
။ကျမတို့နေလာတာဒီရက်ဒီဇင်ဘာဆိုရင်ကျမတို့ခုနှစ်နှစ်ပြည့်ပြီစစ်ဆောင်ခဲ့တာ။နေလာတာကြာလာတော့လည်းအလူရှင်များလည်းတပြေးပြေးနဲ့ညော့နေလာတယ်။ဒီကျမတို့ခုလက်ရှိနေတဲ့မြေကကြတော့ဒီဘုံငယ်မြေတောင်ရဲ့ပိုင်းနဲ့မြေတောင်ရဲ့ပိုင်းနဲ့မြေကြတော့ကျမတို့တောင်မျိုးစုကလည်းများလာပြီ။ကုညီပေးမဲ့လူရှင်ကလည်းခုချိန်ကြီးစောင့်ညွန်နေသေးပါ။ဒါမဲ့ပုံမလာသေးဘူးပေါ့ရှင်
။နေဝန်းဒီတောင်ဘောက်စစ်ဆောင်စခန်းကစစ်ဘေးရှောင်389ဦးကတော့ကချင်းပြည်နယ်မန်ဝင်းကြီးမြို့နယ်မန်လွယ်ဆက်ရွာမန်လွယ်အောက်ရွာနဲ့ကျူဆန်းကျူရွာ3ရွာကနေ2012ခုနှစ်ဒီဇင်ဘာလကနေစတင်စစ်ဘေးရှောင်လာတာဖြစ်ပြီးအခုချိန်ထိနေရမပြောင်းနိုင်သေးတာဖြစ်ပါတယ်။နန်းခမ်းမြို့နယ်တွင်းမှာရှိတဲ့နေဝန်းဒီတောင်ဘောက်စစ်ဆောင်စခန်းကျော်ဝမ်းကျော်တူပန်လုံကချင်းစစ်ဆောင်စခန်း KPC ရှိစစ်ဘေးရှောင်စခန်းနဲ့စစ်ဆောင်တွေအားလုံးကတော့မိမိတို့ရဲ့နေရာရင်းကိုပြောင်းနိုင်ရေးအစိုးရနဲ့အကူအညီပေးရေးဘက်တွေကိုအကူအညီတောင်းသွားမယ်လို့စစ်ဆောင်တွေကပြောပါတယ်အစိုးရကလည်းကြားထမ်းလိုက်တဲ့မြေလွမြေလမြေရဥပဒေပြင်ဒေတာတွင်လွတ်ဆောင်ရမယ့်ယထာလမ်းနဲ့ကာလမ်းဖောက်လုပ်မဲ့စီမံကိန်းတွေကြောင့်၎င်းတို့ရဲ့မြေနေရာတွေဆုံးရှုံးသွားမှာကိုစိုးရိမ်တဲ့အတွက်နေရာအများဆုံးပြောင်းချင်တယ်လို့ပန်လုံစစ်ဆောင်စခန်းကတော်ကင်လွန်းကပြောပါတယ်
အဓိကကိုမြေနေရာဆုံးရှုံးမှလည်းကိုကြောက်ဆုံးပဲပေါ့နော်ကျမတို့ကမြေနေရာဒီဆုံးဆုံးမှကြောက်လို့တာကျမတို့ကအဓိကပြောင်းချင်တာပေါ့နော
်စစ်ဘေးရှောင်တွေနေနဲ့လုံခြုံစွာနေရာရင်းပြောင်းနိုင်ဖို့နဲ့ပြောင်းလဲစုဆောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ဖို့အစိုးရအနေနဲ့အကူအညီပေးစီလိုတယ်လို့စစ်ဘေးရှောင်တွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲငင်းကြေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့နဲ့အပြစ်ရရေးဆွေးနွေးနိုင်ဖို့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကနေအစိုးရရဲ့ NRPC နဲ့ရောတပ်မတော်နဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲနှစ်ရက်လုံးမှာပါဝင်တဲ့ SSPP SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဘုံမူဆိုင်ဖုန်းဟန်ကိုလမ်းမဟောင်းကနေဆက်သွယ်မေးမြန်းရမှာရှမ်းဘာသာနဲ့အခုလိုမျိုးစတင်ပြောဆိုပါတယ်
NRPC နဲ့ဆွေးနွေးတာကယုံကြည်မှုပြန်လည်တည်ဆောက်ဖို့ဒေတာဖွံ့ဖြိုးရေးအတွက်ဆောင်ရွက်ဖို့စတာတွေဆွေးနွေးတယ်။ရင်းချမ်းရေးခရီးပယ်ထိရှိပြီလဲဆိုတာတွေကိုဆွေးနွေးပါတယ်။အလုတဘောဆွေးနွေးကြတာပါပဲ
။ဟုတ်ကဲ့ဖေဖော်ဝါရီလ22ရက်နေ့ကအစိုးရရဲ့ NRPC နဲ့တွေ့တော့အစိုးရဘက်ကပါတွေဆွေးနွေးခဲ့ပါတယ်လေရှင်
။ NRPC တဲ့တွန်းတွန်းဦးအရှင်းကြီးချုပ်
NRPC ဖက်ကဥဆောင်လာတဲ့ရှင်းနေချက်ဥထွန်းထွန်းကအစိုးရဖက်ကလှုပ်ဆောင်နေတာကိုရှင်းပြတယ်ဥသိန်းဆောင်ဥခင်ဆောင်ဥတို့ကတော့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်နဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေကိုရှင်းပြတယ်ဥစော်ထေးကတော့ SSCP နဲ့အစိုးရကြားဆက်ဆံရေးနဲ့လုပ်ငန်းဆောင်ရွက်ခရမှုတွေကိုရှင်းလင်းတယ်အားလုံးပါဝင်ရေးမှုကိုလည်းဆွေးနွေးခဲ့ကြတယ်ဒါပေမဲ့အခက်အခဲလေးတွေရှိနေတယ်လို့အကောင့်ထင်ဖော်နိုင်သေးတာပါကျွန်တော်တို့လှုပ်ချင်တဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုတော့အထက်ကိုတင်ပြပြီးမှတာပြန်ပြီးအကြောင်းပြမယ်လို့ပြောပါတယ်
ဖေဖော်ဝါရီ25ရက်နေ့တက်မတော်ကိုယ်စားလှယ်တွေနဲ့တွေ့တုန်းကရော SSPP ဖက်ကပါရီဆွေးနွေးပါတယ်လေရှင
်ဟုတ်ကဲ့တဲ့ကပူဝါခံပွင့်လေးကိုမပောင်းလို့
ကျွန်တော်တို့ဖက်ကဆွေးနွေးဖြစ်ခဲ့တာကတော့1948ခုနှစ်ကလေးကပင်လုံမြို့မှာတဘောတူထားတဲ့တိုင်းရင်းသားတွေတန်းတူညီမျှရေးကိုပိုင်ပြတ်ချမ်းခွင့်စတာတွေကိုအရင်ကင်နေဖြစ်ရှင်းစေလိုတယ်ဒါတွေကိုတခုမှအကောင့်ထဲမပေါ်ရသေးဘူးပြဿနာအရင်ကမဖြေရှင်းမဲ့အဖျားကိုပဲဖြေရှင်းခဲ့တာကြောင့်တိုင်းရင်တားလက်နဲ့ကင်တွေတော့ပြန်ခိုတဲ့ဒါတကတွေကျွန်တော်တို့မှအများကြီးရှိခဲ့ဘူးတဲ့ပင်လုံစာချုပ်ပါအချက်လက်တွေကိုအကောင့်ထဲမပေါ်နိုင်ဘဲနိုင်ငံရေးကိုစီရင်နီးနဲ့ဖြေရှင်းနေတာနှစ်ပေါင်း90ကျော်ပြီဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနီးနဲ့ဖြေရှင်းအဖြေရှာမယ်ဆိုရင်တော့လက်နဲ့ကင်တိုက်ခိုက်စရာအကြောင်းကိုမရှိပါဘူးပင်လုံစာချုပ်ကိုကနေ့အထိတစ်ချက်မှအကောင့်ထဲမပေါ်နိုင်သေးလို့ဒီကနေ့အထိပြဿနာဖြစ်နေရတာဖြစ်တယ်။စားတဲ့အချက်တွေကိုကျွန်တော်တို့ဘက်ကပြန်လည်ဆွေးနွေးပါတယ
်။ NRPC နဲ့တက်မတော်ကိုယ်စားလှယ်တွေကိုနေပြည်တော်မှာတွားရောက်ဆွေးနွေးခဲ့တဲ့ SSPP SSA ဖက်ကကိုယ်စားလှယ်တွေကတော့ SSPP ဒုတိယဥက္ကဋ္ဌနှင့်ဘုချုပ်ဇော်ခွန်စိန်ဇော်နော်လစ်ဇော်တွန်းခမ်းဇော်ဖုံးဟန်နဲ့ဇော်တန်းခေါင်ငါဦးတို့ဖြစ်ပြီးတော့တက်မတော်ကိုယ်စားလှယ်ဖက်ကတော့ဘုချုပ်ရပြည့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပဲဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမဲဆန္ဒရှင်ပြည်သူတွေကိုချပြဖို့မင်းတပ်မြို့နယ်မဲဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှပုံပတ်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်
။တရဆင်တွေအခုနားဆင်ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီရီယာနေဒီကနေ့ညနေပိုင်းထုတ်လွှင့်သွားမယ့်အစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71.25 တို့မှာဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ပြော်ကြံရှိနေတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲနဲ့ပြီးသွားပါပြီ။ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲအပြီးသဘောတူညီချက်လက်မှတ်ရေးထိုးမယ်အခမ်းအနားနဲ့နေ့လယ်စာစာပွဲကျင်းပဖို့ပြင်ဆင်ထားပေမယ့်ကျေးဇူးပတိနေ့နေ့လယ်ဆွေးနွေးပွဲအပြီးဘာသဘောတူညီချက်မှမရတဲ့အတွက်အခမ်းအနားနှစ်ခုစလုံးကိုပယ်ဖျက်ခဲ့ပြီးတွေ့ဆုံပွဲနဲ့အဆုံးသတ်ခဲ့တာပါ။ Kim က American ဘက်ကအရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးစေချင်တယ်လို့ပြောပေမယ့် American ဘက်ကဒါကိုမလုပ်နိုင်ဘူးလို့ဆွေးနွေးပွဲအပြီးဟနွိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Donald Trump ကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဟာမြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေလုပ်မှာမဟုတ်ကြောင်းဗိုလ်ထုံးရဲ့ညစာစာပွဲမှာသူ့ကိုဂရိပေးခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ပေါ်မှာအခုလိုက်စားမှုတွေနဲ့ဆွဲချက်တင်မှုလှုပ်ဆောင်တဲ့သူ့ရဲ့ရည်ရွယ်ချက်ဟာဝန်ကြီးချုပ် Netanyahu ရဲ့နိုင်ငံရေးမှာလှုပ်ဆောင်မှုတွေအဆုံးသတ်စေဖို့အတွက်ရည်ရွယ်တယ်လို့ Israel နိုင်ငံတော်ရှေ့နေချုပ်ကချက်တပရီနေမှာပြောကြလိုက်ပါတယ်။အသေးစိတ်ကိုချက်ချင်းမထုတ်ပြန်သေးပေမဲ့ဝန်ကြီးချုပ်နန်တန်ရဟုကိုလက်ပေးမှုအဂရိလိုက်စားမှုနဲ့ယုံကြည်မှုချိုးဖောက်မှုတွေနဲ့တရားဆွဲဆိုဖို့ရဲရဲအကြံပြုချက်ကိုလက်ခံဖို့ရှိတယ်လို့ရှင်းနေချုပ်ကပြောပါတယ်။ဒါဝန်ကြီးချုပ်နန်တန်ရဟုပေါ်ဘလို့တရားဆွဲဆောင်မှုမျိုးမဆိုဒါအစ္စရေးသမိုင်းတချက်လက်ရှိအန္တရာယ်ဝန်ကြီးချုပ်ကိုရာဇဝတ်ပြစ်မှုနဲ့ပထမဆုံးတရားဆွဲဆောင်ဖြစ်ပါတယ်။တောင်အရှကနျူကလ িয়ার လက်နဲ့ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်တို့ကြားတင်းမာမှုတွေတိုးလာတာနဲ့တူနှစ်နိုင်ငံလေကြောင်းတိုက်ခိုက်မှုတွေပေါ်နှစ်နိုင်ငံစလုံးကလှုပ်ဆောင်ခဲ့တာကြောင့်စစ်ဖြစ်မှာစိုးရိမ်နေခြင်းပါပဲ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းမာမှုတွေပြေလျော့အောင်လုပ်နိုင်တယ်လို့ပြောပါတယ်။မြန်မာပြည်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bugner နဲ့ကုလသမဂ္ဂဆိုင်ရာ Britain သမ္မတကြီး Karen Pierce တို့ဟာချက်တဲ့ပရင်းတွေကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာမြန်မာအရေးပြောကြားခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစည်းအဝေးထုတ်လို့ရမှုကမတ်စုရင်ထွေးဖြစ်ပါတယ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်တောက်ကြနေမနက်ခင်း6နိုင်နေ9နိုင်အထိ VOA အစည်းအဝေးကိုလိုင်းလိုမီတာ30 40 48နဲ့လိုင်းလာ190ဒုဟာနဲ့တင်ဆက်ခဲ့တာပါကျွန်တော်ရှင်မြန်းတဲ့တကောင်မြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲဟာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.